ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာဒီကနေ့မြန်မာအစိုးရစစ်တပ်နဲ့ TNLA တအောင်တပ်တို့ကြားမှာရင်ဆိုင်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့တအောင်တပ်ဖက်ကပြောပါတယ်။ရှမ်းပြည်နယ်အပါအဝင်စစ်တိုင်းဒေသကြီး၅ခုမှာတပ်မတော်ဘက်ကအပြည့်ရဲ့တပ်တန်းနှစ်လတိုးထားတဲ့အချိန်မှာပဲအခုလိုတိုက်ပွဲတွေထပ်ဖြစ်နေတာပါ။နှစ်ရှည်ကြာဖြစ်နေတဲ့ပြည်တွင်းစစ်မီးငြိမ်းမှုဆိုရင်တော့တပ်ဖက်ကထိုးစစ်စင်နာရီအမြန်ဆုံးရပ်ဖို့လိုတယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ပြောခွင့်ရကတိုက်တွန်းပါတယ်ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကအပြည့်အစုံကိုတင်ပြပေးထားပါတယ်ရှင်
မြမငင်းငယ်ရေးလုပ်ငန်းစဉ်ပို့အဆင်ပြေအောင်ဆိုပြီးမြမစစ်တပ်ဘက်ကစစ်တိုင်းဒေသကြီးတချို့မှာတဖက်သက်အပြစ်ရက်စတင်ကြီးညာထားပေမဲ့လို့ကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတွေမှာတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့စစ်တပ်ကြားရင်ဆိုင်တိုက်ပွဲတွေကဆက်ဖြစ်နေဆဲဖြစ်ပါတယ်ဒီကနေ့ဩဂုတ်လ၄ရက်နေ့တနင်္ဂနွေနေ့မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မော်ဟန်ကျေးရွာအနီးနောင်ချိုရွာဟောင်းမှာမြမစစ်တပ်တပ်မ69နဲ့တအောင်းတပ် TLL တို့ကြားတိုက်ပွဲကအတော်လေးကိုပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့တောင်းတက် TLL ပြောခွင့်ရဗိုလ်မှူးမိုင်အကျော်က VOA မြန်မာပိုင်းကိုပြောပါတယ
်။ဟုတ်ကဲ့ဒီနေ့ကတော့ဒီကုခမ်းမြို့နယ်အာမဟာရွာရဲ့အနောက်ဘက်ကတော့အာဒီအာနောင်ချူရွာဟောင်းခေါ်တယ်အဲ့လိုအာဒီမစစ်တပ်ကဒီနေ့စနေနေ့လောက်ကလေးအာဒီကျွန်တော်ရှိတဲ့အာရွာဘက်အာတောဘက်ကတော့တက်လာတယ်ဘုနော်နမ်ခူရွာနဲ့တက်လာတယ်တက်လာတော့အာဒီနေ့နနိုင်ခွဲခံနေမှာလေအနေဖက်ဆိုင်မှာတက်ဝဲနေတဲ့တက်ဝဲဖြစ်သွားတာအနိုင်ဝဲအကြာလောက်မှာဒီတမူကြီးဘက်မှာလည်းဆီအဒီခမခလာရမြာကူးတဲ့တက်ကပြန်တက်လာတယ်၃နိုင်လောက်မှာဒီလာတဲ့တဖွဲ့နဲ့ကျွန်တော်တဖွဲ့နဲ့တနည်းပြန်ဖြစ်တယ်ဒီနေ့ကတော့နည်းနည်းဖြစ်တော့သူတို့ကအကြီးညာတပ်မင်းလည်းအာနောက်ပိုင်းတော့ဒီဖြူနဲ့တက်ဝဲပဲပြင်ထလာတာဖြစ်တယ်
ဒီလိုမျိုးတိုင်းရင်းဒေသတွေမှာစစ်တပ်ဘက်ကအပြစ်ရဲ့ကြီးညာထားပေမဲ့လို့တိုက်ပွဲတွေကဆက်ဖြစ်နေတဲ့အနေအထားပေါ်မှာတော့တပ်ဖက်ကနေထိုးစစ်ဆင်နေတာတွေကိုအမြန်ဆုံးရပ်တန့်ဖို့လိုတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရဦးထွန်းစောကအခုလိုသုံးသပ်ပါတယ
်ဒီနလားအထဲမှာတက်တက်တိုးထားမှုကလည်းပဲကျွန်တော်တို့မြင်တာကတော့တပ်ဖက်ကစီရနာမမှန်ဘူးလို့ကျွန်တော်တို့မြင်တာပေါ့တကယ်ရဲ့ငြိမ်းချမ်းဖြစ်စဉ်ကိုသာသူတကယ်အထောက်အကူပြုစေလိုတဲ့စီရနာပါရယ်ဆိုလို့ရှိရင်တနိုင်ငံလုံးအတိုက်တာနဲ့သူကအပြစ်ခရစေလို့ပို့လို့ပါတယ်အခုကတိုက်ပြီမှာပြည်တွင်းစစ်ဖြစ်နေတာကျွန်တော်နှစ်ပေါင်း80ကျော်ပြီတိုက်ပွဲကဟိုဘက်မှာငြိမ်လိုက်ဒီဘက်မှာဖြစ်လိုက်ဒီဘက်မှာဖြစ်လိုက်ဟိုဘက်မှာငြိမ်လိုက်ဆိုတာကတက်မတော်ရဲ့ထိုးစစ်ပုံမှာမူတည်ပြီးမှဖြစ်နေတာဖြစ်တယ်တက်မတော်ဘက်ကအားလုံးကိုတပြိုင်တည်းသာရက်မယ်ဆိုရင်တနိုင်ငံလုံးတိုက်တာရက်စဲသွားနိုင်တဲ့အနေအထားရှိတယ်ဟိုတက်မတော်ကအဲ့လိုမျိုးစေတနာနဲ့လှုပ်တာကိုမတွေ့ရတဲ့အတွက်ကျွန်တော်တို့ကတစ်ဖက်သက်အပြစ်ခရစေဆိုတဲ့ကိစ္စကတော့လက်တွေ့မှာတည့်ရည်မှန်းချက်ကိုအထောက်အကူပြုဖို့လှုပ်ဆောင်နေတယ်လို့ပဲမြင်ပါတယ်
ဒါအပြင်တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးနိုင်မှုနဲ့ရှင်းမတိုးနိုင်ဖြစ်နေတဲ့ပြည်တွင်းငြိမ်းချမ်းရေးခီးစဉ်တွေရှေ့ဆက်နိုင်မှုဆိုရင်တော့ NND အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်ပြီးနိုင်ငံရေးစကားဝိုင်းတွေကနေတက်လန်းနိုင်မှာဖြစ်မယ်လို့လည်း UNFC ဦးထွန်းစောကအကြံပြုပါတယ်
ငြိမ်းချမ်းရေးက NCA ပေါ်မှာအခြေခံပြီးတော့လုပ်တယ်NCA လက်မှတ်ထိုးမှပဲသူကနိုင်ငံရေးဆွေးနွေးပွဲတွေကိုတက်ခွင့်ရမယ်ဒီလိုမျိုးအဆင်အဆင်ကန့်သက်ပလိုက်တယ်ပေါ့နော်နော် NCA စာချုပ်ဆိုတာက multilateral agreement ဖြစ်တယ်။နော်ဘက်ပေါင်းစုံကအားလုံးနဲ့နှွမ်းခြုံတဲ့တနိုင်ငံလုံးအတိုင်းအတာဆောင်တဲ့စာချုပ်ဖြစ်တယ်။အဲ့ဒါကဘက်ပေါင်းစုံကအစိုးရရောတက်မတော်ရောနော်တိုင်းရင်းသားလက်နက်ကိုင်ဒေါ်လာရေးဖွဲ့စည်းတွေရောအဲ့ဒီတနိုင်ငံလုံးအတိုင်းအတာပြည်ခရစီကိုပေါ်ဆောင်ဖို့တာဝန်ရှိတယ်။ဒီနေ့ကလက်မှတ်မထိုးတဲ့အဖွဲ့နဲ့လက်မှတ်ထိုးတဲ့အဖွဲ့ဆိုပြီးတော့ကွဲပြားအောင်လုပ်ပြီးတော့မှနိုင်ငံရေးကစားနေတယ်လို့ကျွန်တော်ကမြင်တယ်နောက်ဆုံးပြန်ကြည့်လိုက်ရင်တော့တိုက်ပြည်နဲ့လူထုပေါ်မှာတကယ်စေတနာမမှန်ဘူးဆိုတာကိုကျွန်တော်တို့ကတွေ့ရှိရတယ်အဲဒါကြောင့်ဒီစိတ်နေစိတ်ထားနဲ့လုံနီးလုံဟန်ကိုအခြေခံအားဖြင့်ပြင်မှပဲတိုက်ပြည်ရဲ့အချက်တီးပေါ့နော်အဓိကအခြေခံနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်မယ်လို့မြင်ပါတယ
်အခုလက်တလောအချိန်ဒီမှာတော့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြမအစိုးရကိုယ်စားလှယ်အဖွဲ့တွေတပ်မတော်သားကိုယ်စားလှယ်တွေတွေ့ဆုံနိုင်မှုအခြေအနေကတော့နှစ်ဖက်ယုံကြည်စိတ်ချသဘောတူနိုင်မဲ့နေရာရွေးချယ်နေစေအစင်မှာဖြစ်တယ်လို့လည်း UNFC ဦးထွန်းစောကပြောပါတယ
်နေရာရွေးတာမှာဟိုဒီဘက်ကညီနောင်မမိတ်တွေဘက်ကသူတို့တရုတ်ပြည်ဘက်မှာဆွေးနွေးဖို့အတွက်အစိုးပြုတယ်ဟိုဘက်ကနေပြီးတော့မှတပ်ဖက်ကနေပြီးတော့မှတရုတ်ပြည်ဘက်မှာဆိုရင်လက်မခံဘူးအဲ့လိုမျိုးတွေဖြစ်နေတယ်နောက်ဆုံးသူတို့ဆွေးနွေးနိုင်တဲ့အနေထားကတော့ဒီဝါနေပန်ချမ်းမှာဆွေးနွေးလို့ရတယ်ဆိုတော့ဒီသူတို့ဘက်ကတော့ကန့်လန့်ထားတာပဲ
ဟုတ်ကဲ့
ဒါပေမဲ့ဘာဖြစ်လို့တက်ဖက်ကလက်မခံလဲတော့မသိဘူးပေါ့နော်သူတို့ကမိုင်းလောက်ကိုပဲအစိုးပြုတယ်လို့ပြန်ကြားတယ်နော်ဒါတွေ့နိုင်ဖို့အတွက်ကနေရတစ်ဖက်နဲ့တစ်ဖက်ပေါ့နော်ဒါညှိလို့မရသေးတဲ့အနေထားလို့မျိုးမျိုးလုပ်နေတယ
်မြန်မာစစ်တပ်ရဲ့တဖက်သက်အပြစ်ရစေးရေးကြီးညာချက်ကိုတော့ပြီးခဲ့တဲ့2018ဒီဇင်ဘာလကစပြီးကြီးညာခဲ့တာဖြစ်ပြီးတော့စစ်တိုင်းဒေသကြီး၅ခုမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေအပြစ်ရကာလ2လထပ်ပြီးတော့တက်တန်းတိုးခဲ့ပါတယ်ရှင်